ချင်းပြည်နယ်ပလဲဝါမြို့နယ်မှာမနေ့ကနေ့ဒီကနေ့ဒီမြန်မာစစ်တပ်ကနေပြီးတော့လေကြောင်းနဲ့ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေ12ဦးသေဆုံးခဲ့ပြီးအယောက်20လောက်လည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ဘက်ကတော့တိုက်ပွဲအတွင်းရန်သူဘက်ကပစ်ခတ်တဲ့နေရာတွေကိုလေကြောင်းနဲ့ပြန်ပစ်ခတ်တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နဲ့ပလက်ဝါမျိုးနဲ့ဒင်ဒင်းကျေးရွာဘက်မှာဒီနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာစစ်တပ်ကနေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာတင်ကြောင်းမိလောင်ခဲ့တယ်လို့အရသားတွေထိခိုက်မှုရှိခဲ့တယ်လို့ကျေးရွာသားတို့ကပြောပါတယ
်ဒီလိုကမင်းရှောင်းမှာပဲအမကပြည်လေးဆိုတဲ့ကြောင်းဟိုလေနဲ့မာဒီဘုံချီကြတာအကုန်လုံးချောင်းဆောင်တို့လို့ပြောကြတာမနေ့ကတည်းကလည်းမိစ္ဆာဝါရဲ့အောက်ကနေဒီနေ့ထိရဲ့လူရောလည်းနှစ်ယောက်ထိရဲ့
မနေ့ကစနေနေ့မှာလည်းလေကြောင်းကပြစ်ခတ်ခဲ့မှုကြောင်းပလက်ဝါမျိုးနဲ့မိစ္ဆာဝါကျေးရွာမှာအရသာအများပြားဒေသုံတန်ရာရရှိမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားဦးတိုင်းကျော်ကဆိုပါတယ
်အဲဒီမှာပြခင်းမှုဖြစ်တာတော့မဟုတ်ဘူးလေနဲ့ကြည့်တယ်ဗျာလေနဲ့ကြည့်တဲ့ချိန်မှာအရသာဆက်တယောက်တော့ဆုံးတယ်ဗျာတန်ရာရ20ကျော်လောက်ရှိတယ်တိုက်ပွဲဖြစ်တာတော့မဟုတ်ဘူးအဲ့ဒီနားမှာပစိုးရတဲ့ဘလို့စစ်တပ်ကလူဝတ်တကုံချတာတဲ့နေရာရှိတယ်သူတို့တကုံမှာအရင်ကတော့တစ်ခါဖြစ်ထားတာရှိတယ်ဒီလိုကတိုက်ပွဲဖြစ်တာလည်းရှိတယ်ဆိုတော့သူတို့ခုံလုံးနဲ့ခိုင်းမှရွာကိုပြစ်တာနေလား
ပြည်ကရမလာ73ရက်နေ့ကပလက်ဝါမြို့နယ်မိစ္ဆာကျေးရွာအနောက်ဘက်တောင်ကျောမှာရခိုင်လက်နက်ကင်အေနဲ့မြန်မာစစ်သားတို့ကြားပိုက်ပွဲဖြစ်ပွားခဲ့ပြီးရွာသွင်းအေအဖွဲ့ခူအောင်းနေတယ်လို့ဆိုတဲ့တန်တရားနဲ့ပြစ်ခတ်တာလို့ဆိုပါတယ်ဒေသလူတွေထဲမှာ9နှစ်ရွယ်ယောက်ျားလေးတူနဲ့အမျိုးသမီး2ဦးပါဝင်ပြီးပြင်းထန်တန်ရာရရှိသူ12ဦးနဲ့ကျန်တာတွေကအသေးစားတန်ရာရသူတွေလို့ဒေသခံတွေကပြောပါတယ်ပြင်းထန်စွာတန်ရာရရှိသူတွေကိုစမိတိုက်နယ်စေယုံမတူပီစေယုံနဲ့မင်တာစေယုံတွေမှာတင်ပို့စားကြောင်းခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကဥက္ကဋ္ဌဥကျော်ငင်းကပြောပါတယ
်မိစာဝဒီပါ1 2 3မှာရွာ3ရွာရှိတယ်ခင်ဗျမနေ့ကလေရောင်းနဲ့တက်ခိုက်တဲ့ဆိုတော့ခိခိုက်တော့ရှိတာပေါ့ဆရာရယ်တန်ရာရတာကအခုစမိတိုက်နယ်စေဝဆေမတူပီကိုပို့တာရှိတယ်မင်းတို့ကပို့တာရှိတယ်ဒီနေ့တွေကို
လက်ရှိမှာမိစ္ဆာဝတ်တင့်နှစ်သုံးကျေးရွာတွေကဒေသခံတွေဟာမိစ္ဆာဝတ်တက်ရွာကဘုံကြီးကျောင်းထမယုံနဲ့စာတင်ကျောင်းတွေမှာခိုလုံနေကြရပါတယ်မိစ္ဆာဝတ်ကျေးရွာကိုလေကျောင်းနဲ့ပြေခတ်တက်ကမ်းမှုဖြစ်စဉ်ပေါ်သမတော်တရင်မှပြန်ကြားရေးဖွဲ့တွင်းမှုဘုံမကျုပ်စော်မင်းထွန်းကခုလိုပြောပါတယ
်ဖလက်ဝါနဲ့ကြောက်တော့ကြားထဲမှာကျွန်တော်စီနီးပြည်နယ်စီဒီအကွာပြည်ပေါ်နေတယ်အဲဒီကမှာတော့ကျွန်တော်စုခွဲချက်ပေါ်ပေါက်နေလည်းပြေပါတယ်ဒီကျောင်းကတက်ဆိုင်မှုကြောင့်ဒီဆုံးရဲ့ဘာညာကြီးပြောနေရရှိတယ်။ဒါပေမဲ့ကြရွာရဲ့ဟိုအကြောင်းကိုစစ်ခတ်လေးစစ်ခတ်တာရှိ။အဲသို့တော့အလဲမတူရန်သူကစစ်ခတ်လာပြီးတော့ကျွန်တော်တို့စစ်ခတ်တဲ့နေရာတော့ပြန်တော်ကြီးဆောင်ရမှာဖြစ်တယ်။သို့တော့ဒီကြောင်းတိုက်ခိုက်မှုဆိုတာကတော့ကျွန်တော်ပုံပြီးသိကြပါတယ်။ကြောင်းမတိုက်ခိုက်ဆရာလည်းကြားရှိ။ရန်သူတည်းမရဝဲနဲ့ကျွန်တော်တိုက်ခိုက်ဆရာကြောင်းရှိတယ်ဆိုတော့
ရခိုင်လက်နက်ကန်ဖွဲ့ပြောခွေးရခိုင်ဒုက္ခကတော့မနေ့ကမိစ္ဆာဝရွာဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။စီပြိပကတွင်အရသားတွေပေါ်ဥတီတိုက်ခတ်နေတဲ့လူရဟာလူခုရေးကိုကျူးလွန်လာလို့ချင်းလူခုရေးဖွဲ့ရဲ့ဒါရိုက်တာကိုတေးရာကပြောပါတယ်
ဒီနေ့ဒီကတော့အဲ့လိုဒီကစေဆုံးဆိုတော့တကယ်ကိုအဆူဆူကြောင်ကြောင်ခုခုရဲ့ချက်ပေါ့ဘူးလေပေါ့နော်ဒါကမချစ်ချစ်မချစ်ထိုက်ရရပဲ
ချင်းမြင့်နဲ့ပလက်ဝါမြို့နယ်ကျေးရွာ၃ခုကချင်းတိုင်းသား၁၂ဦးလေချောင်းတက်ခတ်မှုအတွင်းဒေဆုံးမှုနဲ့ပတ်သက်ပြီးဘူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီကတုံ့လုံချောက်ချပြီးကန့်ကွက်ရှုတ်ချကြောင်ဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်တရထုတ်ပြန်ထားပါတယ်ချင်းမြင့်နယ်ပလက်ဝါနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပြည်ကမှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေကလည်းများပြားနေပါတယ်မလ23ရက်နေ့အောက်ကြာနေ့မှာရခိုင်ပြည်နယ်ကြောက်တုံနဲ့မြအုပ်မြို့နယ်တွင်စေယုံစစ်ဘေးရှောင်ဒုက္ခတဲ့စခန်းနဲ့ကျေးရွာတချို့မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခံရလို့လူ4ဦးဒေဆုံးပြီး30ကျော်တန်ရာရရှိခဲ့ပါတယ်တပ်မတော်ဘက်ကတော့ကျေးရွာတွေမှာရွာသားတွေမရှိတော့ပဲအေဖွဲ့ကခူအောင်းနေလို့ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ